ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြည့်လိုက်ရလေ Internet ကိုချိတ်ဆက်နိုင်တဲ့ Internet of Things ပစ္စည်းတွေဖြစ်လာကြပြီကိုသားညုံဦးရေ
ဟုတ်ပါဗျာအင်ကအပူအေးချိန်နဲ့ thermostat ကိရိယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့ wish shot set တို့လိုမျိုးအင်သုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြည့်လိုက်လို့ရှိရင် Internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့ smartphone ပေါ်ကတဆင့်လှမ်းသွင်းလို့ရနိုင်တဲ့ဆိုတာတွေကြီးပဲဗျာ
မြန်လုံးမြင့် internet ဆက်သွယ်မှုဆိုတာတကူးတကတော့ပြောနေစရာမလိုအောင်လို့ internet တွေကမြန်လာကြတယ်။ wifi ကျိုးမဲ့ internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ်။နောက်လူတိုင်းနှိပါး smartphone ကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့ဤပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ internet of things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာပစ္စည်းမဆိုဒီ internet ချိတ်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ။internet ကိုရက်တစ်ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီနည်းပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်အလက်တွေကိုတခြားဆက်တွေကလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနားလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင
် internet ကိုချိတ်နိုင်တာတွေနဲ့မဟုတ်ဘူးဒီ smartphone smart tv smart ရေခဲတက်တာ smart coffee ဖြော်ဆက်ကိုမဝတ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက်smart လက်ပနာကြီးဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာ smart သွားတိုက်တိုင်တော်မှာရှိသေးတယ်အဲ့ဒါတွေအားလုံးက internet ကိုရဲ့အထက်မှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်အမိတ်ပြီးခန်းနိုင်အောင်လဲလှုပ်ထားကြသေးတယ်မဟုတ်လားအဓိကကတော့ smart phone ပေါ့ဗျာကိုယ့်ရဲ့ smart phone ပေါ်ကနေပြီးတော့ရှိသမျှ smart ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်မော်တော်ကားတွေကအပူအေးပေးဇက်တို့တခြင်းဖွင့်ဇက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
အဲ့ဒါကြောင့် internet of things အတွက်ဒီ smartphone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာချင
်း Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides you your audio, gives you your email.
ဘောင်းရင်းတွေကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသတင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုယ်အလုပ်တွေအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူး။တခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ်
။အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ။ internet ကနေတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါ။app မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ comment center ကိုယ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီပေါ်ကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ။
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမမှုကပိုတော့မှကြီးလာအောင်မယ်လို့နည်းပညာကျွမ်းကျင်သူတန်းကတော့ခံမှန်းနေကြတာပဲဗျ
။ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုပြီးတော့လှမ်းမိုးလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်မှာပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကျေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်နေလဲဆိုတာမျိုးပိုပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟုတ်ရင်တော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအတားအဆီးလို့ဖြစ်ခဲ့ပါတယ်။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ်
။ internet ကိုရဲ့အထက်မှာအခုလိုမျိုးကိုပိုင်အသုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရရလဲဆိုတဲ့လုံုံစိတ်ချမှုဘိုင်းနဲ့ပတ်သက်ပြီးတော့မိကုံထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ပေါက်ပြီးတော့အချက်လက်တွေခိုးတာတို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုဂျားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်အထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါဂျားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမှဆုမြန်မွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအဆင်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့ internet line ကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောက်နေတဲ့ hacker တွေကအခွင့်အကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့တက်တည်ပြခဲ့ကြသေးတယ်ရှင်မလ14ရက်နေ့က Michigan တက္ကသိုလ်ကသုတေသီတွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 တန်း speaker တစ်ခုကိုသုံးပြီးတော့မှ internet နဲ့ချိတ်ထားတဲ့ smartphone တွေရဲ့ sensor တွေ motor car တွေဒီကျန်းမာရေးနဲ့ကိုယ်လက်လှုပ်ရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးကိုမဝတ်ထားရတဲ့ပစ္စည်းတွေကိုဂျားကနေပြီးတော့ hack လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင
် internet ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့ account တွေရှိပါတယ်သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လည်း account တွေရှိကြပါတယ်အဲ့ဒီအကောင့်တွေမှာခံမရခဲ့တဲ့ password တွေကိုပေးထားတဲ့နဲ့ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြတယ်ရ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ်
။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားတဲ့နဲ့လို့ပြောကြပါသေးတယ်။ ဒီအင်တာနက်ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ကုမ္ပဏီတွေနဲ့အင်တာနက်လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်ထဲကကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် Internet of Things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိလာသုံးလာကြတော့မှဆိုတော့IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်သင့်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်။